စင်ကာပူနိုင်ငံမှာပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကကျင်းပခဲ့တဲ့မြန်မာရုပ်ရှင်ပြပွဲနဲ့အမှုပညာဟောပြောပွဲအကြောင်းကိုဒီတစ်ပတ်အမှုပညာမိုးကောင်းကင်ကဏ္ဍမှာတင်ဆက်ထားပါတယ်။နိုင်ငံရေးအကြီးအကဲရုပ်ရှင်ဒါရိုက်တာမောင်သူရခေါ်လူချွင်တော်ဇာကနာနဲ့ဒါရိုက်တာမင်းထိန်ကိုကိုကြီးတို့ကစင်ကာပူရောက်မြန်မာနိုင်ငံသားတွေကိုရုန်းကန်ရှင်သန်နေတဲ့အလှတရားဆိုတဲ့ခေါင်းစဉ်နဲ့ဟောပြောတင်ဆက်ခဲ့ကြပါတယ်ဒီပွဲကိုပရိသတ်တထောင်ကျော်တက်ရောက်အားပေးခဲ့ကြပါတယ်ဒီပွဲရဲ့အခြေအနေတွေကိုသိနိုင်အောင်စင်ကာပူနိုင်ငံကိုရောက်ရှိခဲ့တဲ့လူရှင်တော်ဇာကနာကိုကိုကျော်အောင်လွင်ကဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်ရဲ့အမှုပညာမိုးကောက်ကင်ကဏ္ဍကိုစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
โอเคကိုဇာကနာတို့စင်ကာပူမှာကျင်းပခဲ့တဲ့ပွဲကဘယ်လိုထူးခြားချက်တွေရှိသလဲဆိုတာကိုအရင်ရှင်းပြပေးပါခင်ဗျာ
ထူးခြားချက်ကတော့ဒီမှာရှိတဲ့မြန်မာလူမျိုးတွေကိုကျွန်တော်တို့ကမြန်မာနိုင်ငံမှာလုပ်တဲ့ The Art of Freedom Film Festival ကစုပေးလိုက်တဲ့ရုပ်ရှင်ဇာတ်ကားတွေကိုကျွန်တော်တို့ကပြရတာဆိုတော့ဒီဟာကကျွန်တော်တို့မြန်မာနိုင်ငံရဲ့ပထမအဦးဆုံးနဲ့အကြီးအကျယ်ဆုံးပွဲတော်ကြီးလို့ပြောလို့ရတယ်လေအဲ့ဒီပွဲတော်ကြီးတစ်ခုမှာကျွန်တော်တို့ဘလူကားတွေဘလူပြခဲ့ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအမှုပညာရှင်တွေဘလူဖန်တီးခဲ့တယ်ဆိုတာကိုစင်ကာပူကမြန်မာပြည်သက်တွေကိုလည်းကျွန်တော်တို့သိစေချင်တယ်လေဗျာအဲ့ဒီသိစေချင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီရုပ်ရှင်ကားတွေကိုစင်ကာပူကြီးသူတို့ကယူလာပြီးတော့ကျွန်တော်တို့ကပြတာပါ
ဟုတ်ကဲ့ဒီပွဲကိုစင်ကာပူအာဏာပိုင်တွေဘက်ကတားဆီးတာကန့်သတ်တာတွေတဲ့လုပ်တယ်လို့ကျွန်တော်တို့ကြားရပါတယ်ခင်ဗျအဲ့ဒီကိစ္စကိုလည်းရှင်းပြပေးပါအောင်ခင်ဗျ
တို့တို့ဒီမှာစင်ဆာရှိနေတာဟိုတို့စင်ဆာကိုကျွန်တော်တို့ကဇာကတင်ပြရတယ်တင်ပြရတဲ့အခါကျတော့တို့စင်ဆာကနေပြီးတော့ဒီဇာကတွေဟာခွင့်ပြုထားတဲ့ဇာကဟုတ်တလားမဟုတ်ဘူးလားတို့ကစစ်ဆေးပါတယ်စစ်ဆေးတဲ့အတွက်ကြောင့်လည်းကျွန်တော်တို့ကြိုပြီးတော့ဒီဇာကတွေကိုတင်ပြဖို့ဆိုတာမှာကကျွန်တော်တို့မှာအနည်းငယ်များဆိုလို့ခက်ခဲရှိတယ်ဗျတို့ရဲ့စင်ဆာမူရဟိုကျွန်တော်တို့ကငါးဘတ်ကြိုပြီးတော့တင်ပြရတယ်။ကျွန်တော်တို့ကငါးဘတ်ဘယ်လိုတော့ကြိုတင်ပြမလဲ၄ရက်နေ့လွတ်လပ်ရေးနေ့ကမှစုပေးတာလေဗျ။အဲ့တော့ကျွန်တော်တို့ကငါးဘတ်ကြိုပြီးမတင်ပြနိုင်တဲ့အတွက်အဲဒီကားတွေဒီကားတွေကိုတော့တို့ပေးမပြပါဘူးလို့ဆိုပြီးတော့ပြတ်တော့ကိုမပြပါဘူးဆိုပြီးတော့အဲမပြရဘူး။မပြရဘူးမှကျွန်တော်တို့စုရတဲ့ဇာကငါးကားကိုတော့ပြနိုင်တယ်။ပြလဲပြခဲ့တယ်။အဲစုမရတဲ့တခြားဇာကတင်စင်ကိုရောက်လာတဲ့ကားငါးကားကိုတော့ပြခွင့်မရဘူးဒီလိုပါပဲ။
ကျွန်တော်တို့ကြားတာကအဲ့ဒီပွဲကိုစင်ကာပူကရဲတွေကလည်းလာပြီးတော့စောင့်ကြည့်ကြတယ်လို့ဆိုလိုပါ
မနာလူစိတ်တွေနဲ့ကြီးကြီးမားမားရှိတဲ့ဗမာတချို့လည်းတွေ့ရပါတယ်ကျွန်တော်တို့ခုနပြောသလိုစင်ဆာမတင်ရဘူးလို့တင်ရတယ်လို့ဖြစ်ရတဲ့ကိစ္စဟာဒီပြဿနာပဲဗျအဓိကကတော့ဟိုဒီပွဲကနိုင်ငံရေးတရားဟောပွဲဆိုပြီးတော့စင်ကာပူရဲကိုသွားတိုင်တာဗမာဖြစ်နေတယ်ဗျတန်ယုံနဲ့ကိုမပတ်သက်ဘူးတော်တော်ထူးဆန်းတယ်အဲ့ဒါကြောင့်ကျွန်တော်တို့အံ့အားသင့်လို့မဆိုဘူးဘယ်သူတိုင်နေဆိုတော့ကျွန်တော်မပြောပြစေနဲ့အဲ့ဒီလူရဲ့ဂုဏ်သိက္ခာကိုကျွန်တော်ကငဲ့ပြီးတဲ့အတွက်မပြောပြဘူး။ဒါပေမဲ့ကျွန်တော်တို့ကတော့သိကြပြီဘယ်သူတိုင်နေဆိုတာပေါ့လေ။ဆိုတော့အဲ့လိုသွားတိုင်နေတဲ့အတွက်စင်ကာပူရဲကကျွန်တော်တို့လုပ်တဲ့ဇာတ်ရုံကြီးမှာကိုလာစောင့်နေပြီးတော့ဟိုဗာပြလဲညာပြလဲအဲ့လိုစိတ်နှောက်ရှက်ဖြစ်ကြရတာပေါ့ဗျာ။ဘွဲစီစဉ်တဲ့ရတအလင်းအခွဲရလူတွေကအဲ့လိုတော့ကြုံရပါလေ။ဒါကလည်းဟိုစင်ကာပူအစိုးရနဲ့စင်ကာပူရဲကြောင့်မဟုတ်ဘဲနဲ့ဗမာလူမျိုးကြောင့်ဖြစ်ရတယ်ဆိုတော့နည်းနည်းတော့ရှက်တာပေါ့ကျွန်တော်ကတော့
။ဟုတ်ကဲ့ဒီပွဲမှာចောင်းသားကောင်းဆောင်မင်းကိုနိုင်နဲ့ပတ်သက်တဲ့ရုပ်ရှင်လဲပြခဲ့တယ်လို့ကြားပါတယ်။အဲ့ဒါဘလို့ရုပ်ရှင်ပါလဲခင်ဗျာ။
မင်းကိုနိုင်ရဲ့ဝိတုလေးတပုတ်ရှိတယ်ဗျနောက်ကြည်မှန်ဆိုတဲ့ဝိတုတပုတ်အဲ့နောက်ကြည်မှန်ဆိုတဲ့ဝိတုကိုကိုမင်းနေကိုကြီးကရိုက်တာ documentary လေးပေါ့အဲ့ဒါလေးကအကလင်းဆိုတဲ့နာမည်နဲ့သူကလှုပ်လှုပ်တာအဲ့ကားလေးကလည်းကောင်းတယ်ဗျကဗျာစာသားတွေနဲ့ပဲသူကလှုပ်ထားတာပါမင်းကိုနိုင်ရဲ့ဝိတုကိုသူကပြန်ပြီးတော့ရုပ်ရှင်ပြန်လှုပ်ထားတာပေါ့အဲ့ဒါလေးကိုရိုက်တဲ့အတွက်မင်းကိုနိုင်အဲ့သူ့ရဲ့ဝိတုကိုရိုက်ထားတဲ့ရုပ်ရှင်ကအကြောင်းပြောရတာတစ်ဆင့်မြန်မာပြည်သက်တွေအားလုံးကသူကနှုတ်ဆက်တာလိုက်တဲ့သဘောပါဗျ
ဒီပွဲမှာပြည်သက်တွေရဲ့တုံ့ပြန်မှုတွေကတော့ဘယ်လိုရှိပါလဲ
ရကြည့်တဲ့ပြိတ္တတွေမြန်မာပြိတ္တတွေကလည်းအချို့ဒီကားတွေကိုတို့ကဟိုမထင်ဘူးဆိုတာမြန်မာဇာတ်ကားတွေတို့စီမှာရုပ်ရှင်ကြီးတွေပေါ့ feature film ရုပ်ရှင်ကားကြီးတွေ၃ကားလောက်လာပြဘူးလေပြဘူးလို့မြန်မာကားတွေဆိုရင်တို့ကခတ်ချာကြကားစက်ညံ့ညံ့ကားတွေလိုပဲတို့ကထင်ကြတာဟုတ်ဗျဒီလိုမျိုးကားမျိုးတွေ idea ကောင်းကောင်းနဲ့ကြိုက်ထားတဲ့ကားမျိုးတွေတို့တွေ့လဲတွေ့လိုက်ရတဲ့ခါကျတော့တော်တော်ကအားသင့်သွားကြတယ်အားသင့်သွားကြပြီးတော့တို့လက်ခုတ်တစ်ဖြောင်းဖြောင်းပဲ
ဟုတ်ကဲ့ဒီပွဲမှာရုပ်ရှင်ပြတာတွေမကဘဲနဲ့အမှုပညာကိစ္စဟောပြောတာတွေပါလုပ်တယ်ဆိုတော့ဘယ်လိုအကြောင်းအရာတွေကိုအဓိကပြောကြတာလဲခင်ဗျအ
ဓိကကတော့ကိုမင်းထင်ကိုကြီးကသူ့ရဲ့အလင်းဆိုတဲ့ကာဒီကအကြောင်းသူပြောတယ်သူရိုက်ကူးတဲ့နောက်အင်းသီးဆိုတဲ့မှတ်တမ်းကအကြောင်းသူပြောတယ်ကျွန်တော်ကတော့ခေါင်းစဉ်နေနဲ့ပြောကျွန်တော်ပါညာသာကနာဆိုပြီးတော့ကျွန်တော်ကဒီပွဲကိုကျွန်တော်တို့ဘယ်လိုဖြစ်အောင်လုပ်ခဲ့ရတယ်ဆိုတဲ့အကြောင်းအခြေခံပြီးတော့ကျွန်တော်ရဲ့ရုပ်ရှင်ဇလန်တူတွေပုံမှန်ထားတဲ့သဘောထားဟိုရုပ်ရှင်မှတ်တမ်းဇာတ်ကားပုံမှန်ကျွန်တော်ထားတဲ့သဘောထားတွေကိုလည်းကျွန်တော်ပြည့်တက်ကိုရှင်းပြတယ်ပေါ့ဗျာအဲ့ဒါပြောတာဆိုတာကနှစ်နာရီလောက်ကိုအချိန်ကုန်သွားတယ်ဗျာအဲ့ဒါပြီးတော့ဟိုမေးခွန်းအမေးအဖြေကဏ္ဍလည်းလုပ်ရတယ်ပြည့်တက်ကမေးတာပေါ့ဗျာအကြီးကျယ်မေးတာပေါ့မေးတာကတော့ အဲ့အဲ့ဒီမေးတာတွေကိုလည်းကျွန်တော်ဖြေရတာပေါ့ဗျာအဲ့အမေးပြခန္ဓာကနှစ်နာရီလောက်ကိုသွားတယ်တော်တော်တော့ပြင်းမှန်းသွားတာမှန်ပဲဗျာတကယ်မသိလို့မေးတဲ့လူတွေရှိတယ်လို့အကျိုးကတော့လည်းနည်းနည်းနရွက်သတိဆွချင်ပြီလို့မေးတဲ့လူတွေလည်းတွေ့ရပါတယ်ဒီအတွက်လည်းပြဿနာမရှိပါဘူးဘာကြောင့်လဲဆိုတော့လူကအမျိုးမျိုးရှိမှာပဲလေ
ဟုတ်ကဲ့ကိုဇာကနာကအခုစင်ကာပူနိုင်ငံမှာရောက်နေတယ်အဲ့ဒီကမြန်မာတွေနဲ့လည်းတွေ့ဆုံနေတယ်ဆိုတော့စင်ကာပူဆိုတာဟာမြန်မာပညာတတ်လူငယ်တွေအုံနဲ့ကျင်းနဲ့အလုပ်လုပ်နေတဲ့နိုင်ငံမြန်မာပြည်ရဲ့အုံနောက်ယိုစီးမှုပြဿနာကိုထင်ထင်ရှားရှားတွေ့ရတဲ့နိုင်ငံဆိုပြီးတော့ပြောကြပါရစေ။ဒီချက်ကိုကိုဇာကနာဘယ်လိုတွေ့ရပါလဲခင်ဗျ။အ
ဲ့ဒါပဲအဲ့ဒါပဲကျွန်တော်တို့တွေ့ရတာကစင်ကာပူကိုအုံနောက်ယိုစီးတယ်လို့ဆိုတဲ့အတိုင်းပဲစင်ကာပူမှာရှိတယ်ကျွန်တော်တို့မြန်မာလူမျိုးပညာတတ်လူငယ်တွေအမြောက်အများအခုကျွန်တော်နားမှာကိုတပုံမြင်ရှိပါတယ်။အဲ့ဒီပညာတတ်လူငယ်တွေအမြောက်အများကိုတွေ့ရတယ်လို့ပညာမတတ်ဖ ೇನೆ စင်ကာပူနိုင်ငံမှာလာပြီးတော့ကျုံယုံပြီးတော့မိသားစုတွေရုံးကန်နေရတဲ့လူအများအများကိုလည်းကျွန်တော်ဒီမှာတွေ့နေရတယ်ဗျအဲ့တော့စင်ကာပူမှာတွေ့ရတဲ့မြန်မာ၃မျိုးဖြစ်နေတယ်ဗျမြန်မာ၁မျိုးကတော့ခုနပညာတွေတက်တယ်လစာကောင်းကောင်းရလို့ဒီနေရာမှာလာပြီးတော့အလုပ်လုပ်နေကြတဲ့စင်ကာပူရောက်နေကြတဲ့မြန်မာလူငယ်တွေတွေ့ရတယ်လို့ပညာမတက်ဘူးဒါပေမဲ့ဒီလိုလစာမျိုးတော့ဗမာပြည်မှာဘလို့မှရှာမရလို့ဆိုပြီးဒီမှာလာပြီးအပင်ပန်းခံဆင်းရဲခံပြီးတော့နေရတဲ့အိမ်လေးတွေကျွန်တော်ပြချင်ပါတယ်ဗျအိမ်ငန်းချင်းချင်းလေးကျွန်တော်တို့ထောင်ထဲမှာတော့မှကျွန်တော်တယောက်တည်းနေလို့ရတဲ့အခါမှာသူတို့၆ယောက်ထပ်ပြီးတော့အိပ်ပြီးတော့နေရတဲ့မြန်မာဝန်ထမ်းလေးနောက်ပြီးတော့ဒီကွန်တိန်နာထဲမှာအိပ်နေရတဲ့မြန်မာလူငယ်လေးသူတို့ကိုလည်းကျွန်တော်ခုတွေ့ရပါတယ်ဗျအဲ့တော့အဲ့ဒီလိုလူတန်းစား၂ရက်အပြင်မှာနောက်ထပ်လူတန်းစားနောက်အသစ်တစ်ရက်ကိုပါတွေ့ရပါတယ်ရေးရရရဘာအလုံးမှမရှိပဲနဲ့ဟိုလိုလိုဒီလိုလိုဘာလုပ်ရင်ကောင်းမလဲဆိုပြီးတော့တနေ့စားတနေ့တွင်လိုက်ရှာနေတဲ့ပမာတွေကိုလည်းအများကြီးတွေ့ရပါတယ်ဗျ
ဟုတ်ကဲ့ရုပ်ရှင်ဒါရိုက်တာမောင်တူရလို့ခေါ်တဲ့ Vision တော်ဇာကနာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ကိုကျော်လွင်စီစဉ်တင်ဆက်ခဲ့တဲ့မြို့ပညာမူကောင်းငယ်ပတ်စင်ကဏ္ဍကိုနားဆင်ခဲ့ရတာပါ